အစ္စရေးစစ်တပ်ကဂါဇာမြောက်ပိုင်းကိုဖြတ်တောက်လိုက်ပြီးတနင်္လာနေ့ညလိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ဂါဇာမြို့ထဲကိုမြေပြင်တပ်တွေဝင်ဖို့ပြင်ဆင်နေပွဲရှိတယ်လို့အစ္စရေးမီဒီယာတွေကပြောပါတယ်စစ်ပွဲကမြို့ပြစစ်ပွဲဖြစ်ပြောင်းတော့မှမဟုတ်အသေးပြောက်ပူများလာပွဲရှိပါတယ်ပါလက်စတိုင်းတွေကလည်းမြေအောက်လိုင်ကောင်းကွန်ရက်ကိုအသုံးပြုပြီးလမ်းတွေကနေခုခံတိုက်ခိုက်ကြဖို့များလာကြောင်းတွင်းမြေအကြဆုံးအဆင့်ကိုကူးပြောင်းတော့မှဖြစ်တယ်လို့လည်းသတင်းတွေကသုံးသပ်ရေးသားကြပါတယ်ဟာမတ်တွေအခိုင်အမာဆွဲထားတဲ့မြောက်ပိုင်းနဲ့ဂါဇာတောင်ပိုင်းကိုခွဲခြားလိုက်ပြီးကျွန်တော်တို့ကဝိုင်းကြီးချုပ်လိုက်ပါပြီလို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူ Richard Hatch ကပြောပါတယ်။တညာလုံးပြစ်မှတ်450ကိုတိုက်ခိုက်ခဲ့ပြီးမြေပြင်တပ်တွေကဟာမတ်ဝင်းတစ်ခုကိုသိမ်းလိုက်တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။ဒိုးစစ်စင်မဲ့လမ်းကြောင်းမှာလူတွေကသိမ်းချီရှိနေကြသေးတယ်လို့ယူဆရပါတယ်။ဂါဇာစစ်တပ်နဲ့ဝင်းကျင်ကမြို့သူမြို့သားတွေအတွက်တောင်ဘက်ကိုပြေးကြဖို့တလန်းသွားထပ်ပေါက်ကိုဖွင့်ပေးထားတယ်လို့အစ္စရေးစစ်တပ်ကတော့ဆိုပါတယ်။ဒါပေမဲ့ဒီလမ်းကြောင်းကိုအစ္စရေးတပ်တွေကထိန်းချုပ်ထားတာမို့လူများကသွားဖို့ကြောက်ရွံ့နေကြတာပါ။ဘုံကျဲတိုက်ခိုက်တာတွေကြောင့်ဆဲရော်အဆောက်အဦကလှုပ်ခါနေပြီးတဲ့နောက်အလောင်းနေတဲ့ဒဏ်ရာသူတွေရောက်လာကြပါတော့တယ်လို့ရှီဖာဆဲယုံကဂါဇာအဘူတစ်ကအီဘီသတင်းထတာကိုပြောပါတယ်။